ထောင်မြင့်မှုနဲ့ဖန်ဆီးရေးယူခံထားတဲ့ညီညွတ်သောဒီမိုကရက်တစ်ပါတီ UDP ပါတီဥက္ကဋ္ဌဦးချုပ်မြင့်ကိုဒီကနေ့ပဲလူဝင်မှုကြီးကြပ်ရေးဆိုင်ရာအမှုတစ်ခုနဲ့ပါထပ်မံတရားစွဲဆိုလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါမကြောင်သေးမီကဖျက်သိမ်းခံရတဲ့ UDP ပါတီဥက္ကဋ္ဌဦးချုပ်များလက်ရှိချိန်မှာထောင်ပြေးမှုရင်ဆိုင်နေရပြီးသူ့ကိုဒီကနေ့ပဲလက်ရှိမန္တလေးအမှတ်၈စကံမှုဒူရဲမှုအောင်မင်းကတရားလိုလုပ်ပြီးမြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးဥပဒေကိုချိုးဖောက်မှုနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်။ပြည်ပကနေမြန်မာနိုင်ငံကိုတရားမဝင်ပြန်လာတဲ့ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲဆိုခဲ့တာဖြစ်တယ်လို့လည်းဦးချုပ်မြင့်ရဲ့ကြိုးဆောင်ရှင်နေဦးနေလေးကပြောပါတယ်။တရားန
ယ်မှာမြန်မာနိုင်ငံနဲ့မှာခတ်ဖာသွားတယ်။ခတ်ဖာပြီးတော့သူမြန်မာနိုင်ငံကိုပြန်ဝင်လာတယ်။ပြန်ဝင်လာတဲ့အခါမှာသူတို့တိုင်းသားမှပါတယ်ဟောပြောတာနော်။ပြန်ဝင်လာတဲ့အခါမှာတရားဝင်ဝင်ရောက်လာတယ်လို့သူတို့ကနေမှဖော်ပြတိုင်တန်းထားတာ။မြန်မာနိုင်ငံနဲ့ခတ်ဖာပြီးတဲ့နောက်မှာတရားမဝင်ပြန်လည်ဝင်ရောက်လာတယ်လို့သူတို့ကနေမှဖော်ပြတိုင်တန်းထားတဲ့အမှု။ဟုတ်။တော့က73ရှင်းနေမှုဖွင့်တိုင်ကြားထားခြင်းနော်။
နောက်ထပ်ဆွေးရတင်လာတဲ့အမှုကတော့လာမယ့်တနင်္လာနေ့ကျရင်စတင်စစ်ဆေးမှာဖြစ်ပါတယ်။လက်ရှိတရားရင်ဆိုင်ရတဲ့ထောင်ပြေးမှုပုံမှန်2-4မှာတော့တရားလူပြတက်တည်9ဦးကိုစစ်ဆေးခဲ့ပြီးဦးကျော်မြင့်ဘက်ကတရားခဏတက်တည်6ဦးကိုတင်ပြထားပါတယ်။ဒါပေမဲ့လည်းကယောဂါကာလတရားရင်လုပ်ငန်းတွေမှာနှောင့်နှေးမှုတွေရှိနိုင်တယ်လို့လည်းဒီကနေ့ရုံတုစစ်ဆေးခဲ့တဲ့ချင်းသာဇံမြို့နယ်ကတရားသူကြီးဦးကျော်မျိုးဝင်းကပြောပါတယ်။
လာရတဲ့တည်ကြီးကသရုပ်ကနေစေသာထောက်ခံချက်တွေလာမယ်။ဒီကလည်းသက်ဆိုင်ရာရတဲ့ပြောပါကျူဝင်တဲ့လေဒီလိုဝင်ခိုင်းလို့ကျွန်တော်တို့ကဆော့မှာပဲပေါ့။ပြီးတော့တချို့တွေကလည်းဒီမြို့လာအနည်းငယ်လူတွေပါတယ်လေ။ပြီးတော့အနည်းငယ်လူတွေပါတဲ့အတွက်တချို့ကတော့ဒီတိုင်းလာနေတယ်။ခမရတဲ့တည်ကြီးကိုကျွန်တော်တို့ကသရုပ်ခေါ်လာမယ်ဆိုပြောတာလေ။အဲတော့သရုပ်ခေါ်လာခဲ့မယ်ဆိုရင်တော့ကျွန်တော်တို့ကနည်းနည်းဆက်ဆံဆက်လို့ပြီးသွားမယ်။ပေါ်လာရတဲ့နဲ့မှဒီနေ့လေးကျူဝင်ရတဲ့အပိုင်းလေးတွေရှိမယ်။ဒါမှမဟုတ်လေသူတို့လက်ရှိရှင်တွေကမလာနိုင်ဘူးဆိုတာရှိတယ်တော့။ဆင်းရဲကြတာပေါ့မဟုတ်လို့
။နိုင်စီပါတီလိုလူတီများတဲ့ UDP ပါတီကိုတော့ဥက္ကဋ္ဌဦးကျော်မြင့်အရေးယူခံပြီးနောက်ရွေးကောက်ပွဲကော်မရှင်ကဖျက်သိမ်းလိုက်တယ်လို့လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်မဲ့ပါတီကိုယ်စားလှယ်လောင်းတွေကိုလည်းပယ်ဖျက်ထားပါတယ်။ဦးကျော်မြင့်နေထိုင်ခဲ့တဲ့နေရာ၃ခုကိုယာယီသိမ်းဆည်းထားပြီးသူ့ရဲ့ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးငွေကြေးစီစီအပွဲကဆက်လက်စီစဉ်နေတယ်လို့လည်းတမရယုံညင်ကြိုင်မှုချုပ်ဦးစောထေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။စီစဉ်ရရှိတဲ့အချက်လက်တွေကိုပြည်ထောင်စုဝန်ကြီးကဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့စုံစမ်းစစ်ဆေးရေးအပွဲကလေ့လာသွင်းပြီးတရားစွဲဆိုဝင်ပြမယ်ဆိုရင်လက်ရှိရင်ဆိုင်နေရတဲ့အမှုတွေပြည့်ပြတ်ပါကငွေကြေးကွာချမှုတိုက်ဖျက်ရေးဥပဒေနဲ့ပါတရားစွဲဆိုဖို့ရှိတယ်လို့လည်းပြောပါတယ်။ဦးကျော်မြင့်ဟာမန္တလေးဥဝတ္ထံမှာထောင်ကျခံနေရစဉ်1999ခုနှစ်မှာထွက်ပြေးသွားခဲ့ပြီးပြီးခဲ့တဲ့လကပဲသူနေထိုင်တဲ့ရန်ကုန်မြို့မှာရှိတဲ့နေအိမ်မှာဖမ်းဆီးပြီးမန္တလေးကိုလွှဲပြောင်းပေးခဲ့ပြီးတော့လက်ရှိမှာရာသီကြီးဥတွေပုံမှန်2-4ပြင်နောက်ဆက်တွဲအမှုတွေနဲ့ပါရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာကျွန်တော်ထောင်ခံမှာမန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်